အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်ရွေးချယ်ခံ Brett Kavanaugh ကတရားစီရင်ရေးဟာသမ္မတရဲ့ဩဇာအာဏာလျှောက်ကလွတ်ကင်းစေမယ်လို့အထက်လွှတ်တော်တရားရေးကော်မတီစစ်မှောက်ဘူရူနီကထွက်ဆိုသွားပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်အတီးပြုတ်ခံရရင်သူ့ကိုအမည်စရင်တင်သွင်းရေးချယ်ခဲ့သူသမ္မတ Trump ရဲ့အမြင်သဘောထားတွေအကျိုးစီးပွားတွေဘက်ကိုတင်းညွတ်မှမဟုတ်ကြောင်းအမှတ်ခံနိုင်သလားလို့ Utah ပြည်နယ် Republican အမတ် Orrin Hatch မိဂုံးကိုပြန်ဖြေရမှာအသက်53နှစ်အရွယ်ကာဗာနော့ကသူဟာလွတ်လပ်တဲ့တရားသူကြီးတစ်ယောက်ဖြစ်တယ်ဖွဲ့စည်းပုံအခြေခံဥပဒေကိုသာသစ္စာခံဖို့လိုတယ်။ဥပဒေအတိုင်းလိုက်နာဆောင်ရွက်မှုသာတာဝန်ရှိတယ်လို့ပြောကြားတော်ပါတယ်။ဖွဲ့စည်းပုံဥပဒေရဲ့အထက်မှာဘယ်သူမှမရှိဘူး။ခင်ဗျားဟာအစိုးရအဖွဲ့ထဲမှာဘယ်ရာထူးဘယ်အစင်တန်းပဲဖြစ်ဖြစ်ဥပဒေစစ်မှောက်မှာတော့ဒဏ်သူပဲဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လက်ရှိသမ္မတတူဦးဟာကျန်းနိုင်ငံသားတွေလိုပဲဥပဒေအရဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးမှုကိုဖြေကျထွက်ဆိုရမယ်လားမထွက်ဆိုရဘူးလားဆိုတဲ့ကိစ္စကိုတော့ဒါဟာလက်တွေ့မဆန်တဲ့မေကွန်ဖြစ်တဲ့သူကြီးဖြစ်ဆိုဖို့ငင်းဆန်တော့ပါတယ်အခုအချိန်ဟာရွေးကောက်ပွဲကာလဒေါ်နယ်ထရန့်ရဲ့မဲဆွဲခဲ့သူတွေရုရှားနဲ့ဆက်သွယ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကိုရောဘတ်မူလာအဖွဲ့ကစုံစမ်းစစ်ဆေးနေခြင်းဖြစ်ပါတယ်